တခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်ဆူပူမှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်မိကြောင်းနဲ့လက်ရှိအခြေအနေတွေဟာခက်ခဲရှုပ်ထွေးနေပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့နီလာမောင်းဆောင်ကနေပြည်လဲအောင်စီစဉ်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Victoria Nolan ကကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
် With regard to the violence in Burma's Rakhine State, the United States is deeply concerned about reports this week of increasing ethnic and sectarian violence in Burma's Rakhine State.
ပြောတာကတော့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အကြမ်းဖက်စုပမှုတွေနဲ့ပတ်သက်လို့ဒီဒေသမှာအခုသတင်းပတ်အတွင်းလူမျိုးရေးနဲ့ဘာသာရေးဆိုင်ရာအကြမ်းဖက်တိုက်ခိုက်မှုတွေထပ်မံဖြစ်ပွားတယ်လို့သတင်းတွေထွက်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ပူပန်မိကြောင်းအကြမ်းဖက်စုပမှုတွေကိုနှစ်ဖက်စလုံးကထင်းထင်းသိမ်းသိမ်းနဲ့ကင်တွယ်ဖြေရှင်းကြဖို့နဲ့တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ကြဖို့တောင်းဆိုကြောင်းနောက်အစိုးရအပါအဝင်လူမှုရေးနဲ့ဘာသာရေးဆိုင်ရာအသင်းအဖွဲ့တွေအနေနဲ့လည်းဒီစုပအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့နိုင်ငံတကာအသိုင်းအဝိုင်းနဲ့အတူတောင်းဆိုကြောင်းပေးဒုက္ခသင်သူတွေကိုအကူအညီပေးရေးအတွက်လဲလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေချက်ချင်းဝင်ရောက်ခွင့်ပြုဖို့တောင်းဆိုကြောင်း Victoria Nolan ကသတင်းတောက်တွေရဲ့အမေကိုပြန်လည်ဖြေကြားသွားခဲ့တာပါ။အော်တိုဘာလ18ရက်နေ့ကပြုလုပ်တဲ့လူခွင့်ရေးဆိုင်ရာဆွေးနွေးပွဲတွေအပါအဝင်မြန်မာအာဏာပိုင်တွေနဲ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲတိုင်းမှာလဲရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့အကြမ်းဖက်စုပမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုသူတို့အနေနဲ့အများအားထက်သွင်းဆွေးနွေးခဲ့တယ်လို့ Victoria Nolan ကပြောပါတယ်။ဒါပြင်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့ခဏအချိန်ထိရောက်ရောက်ပြောဆိုမှုရှိတယ်လို့ထင်ပါသလားလို့မေးတဲ့မေးခွန်းနဲ့ပတ်သက်လို့တော့ Victoria Nolan ကဒေါက်တာဆန်းစုကြည်နဲ့စကားပြောခဲ့တဲ့အချိန်တွေအတွင်းသိရသလောက်ကတော့ဒီကိစ္စဟာသူမရဲ့စိတ်ထဲမှာထိတ်တန့်အဆင်းကနေရှိနေတယ်ဆိုတာကိုတွေ့ရတယ်လို့ Victoria Nolan ကပြန်လည်ဖြေကြားခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းအိုးအိမ်ပျက်စီးဆုံးရှုံးပြီးတော့ဘေးဒုက္ခရောက်နေကြသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအမေရိကန်ပြည်ထောင်စုကပေးနေတာမှာအရင်ကပေးထားတဲ့အကူအညီတွေအပြင်နောက်ထပ်အမေရိကန်ဒေါ်လာ2.83သန်းပေးဖို့အောက်တိုဘာလ19ရက်နေ့မှာတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပြီးအဲ့ဒီအထက်က2သန်းကတော့ UNHCR ကတဆင့်ပေးမှဖြစ်တယ်လို့ကျန်9,300ကိုတော့ UNICEF အဖွဲ့ကတဆင့်ပေးအပ်သွားမှဖြစ်တဲ့အကြောင်း Victoria Nolan ကပြောကြားခဲ့ပါတယ်